ပြီးခဲ့တဲ့စက်တင်ဘာ24ရက်နေ့ကနေပြည်တော်ပညာရေးဝန်ကြီးဌာနအခြေခံပညာဦးစီးဌာနဟာသက်ဆိုင်ရာပြည်နယ်နဲ့တိုင်းပညာရေးမှုတွေအားလုံးသိရှိလိုက်နာစေဖို့နဲ့အောက်ခြေပညာရေးမှုယုံအဆင့်ဆင့်ကိုဆက်ပြီးအကြောင်းကြားဖို့အတွက်ညွှန်ကြားချက်တစ်စောင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီညွှန်ကြားစာထဲမှာကျောင်းသူကျောင်းသားတွေကိုဆုံးမတာနဲ့ပတ်သက်ပြီးအချက်နှစ်ချက်ဖော်ပြထားပါတယ်။ညွှန်ကြားချက်အပိုက်ကမှာကျောင်းသားကျောင်းသူများအားတွင်တွင်ဆုံးမရာတွင်ကာအင်ဂရီပြပြစေတဲ့အပြုအမူများမပြုလုပ်ရန်မြည်သည့်ဒုတ်ဖြင့်၎င်းလက်ဖြင့်၎င်းအခြားတစုံတစ်ခုဖြင့်၎င်းရိုက်နှက်ခြင်းမပြုရန်အပိုက်ခမှာကျောင်းသားကျောင်းသူများယဉ်ကျေးမှုနှင့်စီလျော်ခြင်းမရှိသည့်ဝတ်စားစင်မှုများဖြင့်ကခုန်ခြင်းတိဆူဖျော်ပြခြင်းတည်တည့်ဖို့တင်ဆက်ခြင်းအလှပြလမ်းလျှောက်ခြင်းများမပြုလုပ်ရန်ဆိုပြီးဖော်ပြပါရှိပါသည်။ပညာရေးဝန်ကြီးဌာနရဲ့အခုညွှန်ကြားချက်ထွက်ပေါ်လာပြီးတဲ့နောက်သက်ဆိုင်ရာပြည်နယ်နဲ့တိုင်းပညာရေးမှုယုံတွေကလည်းအောက်ခြေခရိုင်နဲ့မြို့နယ်ပညာရေးမှုယုံတွေအရိကမှတဆင့်အခြေခံပညာအသီးသီးကိုညွှန်ကြားချက်တွေဆက်လက်ပြီးတော့ပေးပို့ခဲ့ပါတယ်။တဆက်တည်းပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးကလည်းနေပြည်တော်မှာမီဒီယာသမားတွေနဲ့တွေ့ဆုံပြီးပညာရေးဝန်ကြီးဌာနမှာကျောင်းသူကျောင်းသားတွေကိုဆုံးမတာနဲ့ပတ်သက်ပြီးစီကံသတ်မှတ်ချက်တွေကိုငိုကြဲကရှိနေနေပြီးသားဖြစ်တဲ့အကြောင်းအခုမသိသေးတဲ့ဆရာဆရာမတွေပညာရေးမှုတွေသိနိုင်အောင်ထပ်ပြီးထုတ်ပြန်လိုက်တာပဲဖြစ်ကြောင်းရှင်းလင်းပြောဆိုပါရစေ။ဝန်ကြီးကကျောင်းသူကျောင်းသားတွေကိုရိုက်နှက်ပြီးဆုံးမတာဟာခန္ဓာကိုယ်ပိုင်းဆိုင်ရာထိခိုက်သလိုစိတ်ဓာတ်ပိုင်းဆိုင်ရာကိုလည်းထိခိုက်စေနိုင်တာကြောင့်ဆရာဆရာမတွေအနေနဲ့ရှောင်ရှားတင်ကြောင်းပြောဆိုပါရစေ။ပညာရေးဝန်ကြီးဌာနရဲ့အခုကြေညာချက်ဘာကြောင့်ထွက်ပေါ်လာတာလဲ။ဒီကြေညာချက်ရဲ့ခရိုက်ဘလို့ရိုက်ခတ်တယ်လဲ။ဒီကြေညာချက်ကြောင့်ကျောင်းသူကျောင်းသားတွေပညာသင်ကြားရေးမှာအကျိုးရှိစေနိုင်သလားဆိုတာကိုတော့ဒီတစ်ပတ်ဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်။ပညာရေးဝန်ကြီးဌာနရဲ့အခုကြေညာချက်ထွက်ပေါ်လာရတဲ့အကြောင်းရင်းကမှာရေတာရှည်မြို့နယ်ဂရုစိတ်ကျေးရွာမှာဆီယာမတ်တယောက်ကစာမင်ရလို့ဆိုပြီးကျောင်းသူကျောင်းသားကလေးငယ်တွေကိုအတန်းရှိထွက်ဘောင်းမီနဲ့စကတ်တွေလှန်စေပြီးမတ်တပ်ရက်အပြစ်ပေးခဲ့ပါဗျ။အဲ့ဒီလိုအပြစ်ပေးတဲ့ဓာတ်ပုံတွေအင်တာနက်လူမှုကွန်ရက်စာမျက်နှာတွေမှာပြန့်နှံ့သွားပြီးတဲ့နောက်သက်ဆိုင်ရာပညာရေးမှုယုံကလည်းဆီယာမတ်ရဲ့အဲ့လိုကလေးတွေကိုကာအင်တွေပြစ်အောင်ဆုံးမတာနဲ့ပတ်သက်ပြီးခေါ်ယူစစ်ဆေးခဲ့ပါဗျ။တဆက်တည်းဒီအကြောင်းအရာပြည်သူတွေကြားတဲ့လူပြောသူပြောများတဲ့ဖြစ်ရဖြစ်လာခဲ့ပြီးတဲ့နောက်ပညာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဒီညွှန်ကြားချက်ထွက်ပေါ်လာတဲ့အခါလက်ရှိဆရာဆရာမတွေကြားမှာအငိမ့်စားကျောင်းဆရာဆရာမတွေကြားမှာမိဘတွေကြားမှာညှဉ်းခုန်စရာအကြောင်းအရာတစ်ခုဖြစ်လာပါတယ်။အငိမ့်စားကျောင်းဆရာဆရာမတွေအနေနဲ့ကတော့ကလေးတွေကိုပြစ်ဒဏ်ပေးတဲ့အနေနဲ့ရိုက်နှက်ဆုံးမတာကိုပုံမှန်ဖြေဟုတ်ဖြစ်စဉ်လူရုပ်လုပ်စဉ်ဖြင့်ခံယူလုပ်ကင်ခဲ့ကြသူတွေများပါတယ်။အခုညွှန်ကြားချက်ထွက်လာတဲ့အခါမှာတော့ကလေးတွေကိုရိုက်နဲ့ဆုံးမတာမလုပ်ရဘူးဆိုရင်လိမ္မာရေးကြရှိအောင်တခြားဘယ်နည်းနဲ့ဆုံးမရမလဲဆိုတာတွေကိုသူတို့မသိကြဘူးလို့ဆိုပါတယ်။အခြေခံပညာကျောင်းတွေကိုလေ့လာတဲ့ကလေးတွေဟာမိဘအတိုင်းဝိုင်းမျိုးစုံလူရင်းစားမျိုးစုံကလာတာဖြစ်လို့ဇယိုက်တွေလည်းမျိုးစုံပဲအကြောင်းအဲ့လိုကလေးပေါင်းစုံကိုလိမ္မာရေးကြရှိအောင်ဆုံးမရမှာကြိမ်လုံးငယ်ဒါမှမဟုတ်ဒုတ်ချောင်းငယ်တွေတုံးပြီးရိုက်နဲ့ဆုံးမတာဟာနီးလန်းတစ်ခုဖြစ်တဲ့အကြောင်းဒီလိုနီးလန်းတွေမတုံးဘူးဆိုရင်ကလေးတွေကဆရာဆရာမတွေပြောဆိုတွင်တင်ညွှန်ကြားသမျှကိုလေးစားလိုက်နာပါမလားဆိုပြီးစိုးရင်စရာဖြစ်တဲ့အကြောင်းပြောဆိုကြပါတယ်။လက်ရှိပညာသင်ကြားပေးနေတဲ့ကျောင်းဆရာဆရာမတွေလည်းထုံနီး၎င်းပါပဲ။သူတို့ကိုယ်တိုင်ငယ်စဉ်ကလေးဘဝကျောင်းသူကျောင်းသားဘဝကဆရာဆရာမတွေရဲ့ရိုက်နဲ့တွင်တင်ဆုံးမမှုအောက်မှာကြီးပြင်းလာတဲ့အတွက်အဲ့ဒီရင်ကျင်းမှုနဲ့အသားကျနေသူတွေဖြစ်ပါတယ်။အခုပညာရေးစနစ်သစ်မှာကလေးတွေကိုရိုက်နဲ့ဆုံးမတာမလုပ်ဖို့ညွှန်ကြားချက်ရှိပေမဲ့တခြားအစားထိုးနည်းလမ်းတွေကိုလည်းကောင်းကောင်းတက်မြောက်ကျွမ်းကျင်တာမျိုးမရှိကြသေးပါဘူး။တကယ်လို့ခေတ္တပညာရေးစနစ်အရကလေးတွေကိုရိုက်နဲ့ဆုံးမတဲ့အစားတခြားနည်းနာတွေနဲ့စိတ်ရှည်လက်ရှည်ဆုံးမတာမျိုးလုပ်ဖို့အတွက်သူတို့တာဝန်ယူထားတဲ့စာသင်ခန်းနဲ့ကျောင်းသူကျောင်းသားအရေးအတွက်ကများနေလေတော့အဲ့ဒီလိုလှုပ်လို့အဆင်ပြေပါမလားဆိုတာမိကုန်းကလည်းရှိနေပြန်ပါတယ်။ဒီတဲ့ပို့အရေးကြီးတာကမြမလူအဖွဲ့အစည်းအတိုင်းဝိုင်းရဲ့ယဉ်ကျေးမှုပြဿနာဖြစ်ပါတယ်။မြမလူအဖွဲ့အစည်းအတိုင်းဝိုင်းကမှမိဘကနေသားသမီးကြီးသူကနေငယ်သူကိုရိုက်နဲ့ဆုံးမလေးရှိတဲ့အစဉ်လာကလည်းနှစ်ပေါင်းများစွာလွှမ်းမိုးလာသလိုဒီနေ့ထက်တိုင်လည်းအားကောင်းနေစေဖြစ်ပါတယ်။ဒီလူအတိုင်းဝိုင်းထဲမှာနေထိုင်ကြီးပြင်းခဲ့ရနေထိုင်ကြီးပြင်းနေစေဆရာဆရာမတွေအနေနဲ့အတိုင်းဝိုင်းပတ်ဝန်းကျင်ရဲ့ယဉ်ကျေးမှုကိုစန့်ကျင်ပြီးစာသင်ကျောင်းတွေမှာရိုက်တာနှက်တာလုံးဝမပါဘဲကလေးကိုလိမ္မာရေးကြရှိအောင်တွင်တွင်ဆုံးမတတ်ပါမလား။တွင်တွင်ဆုံးမနိုင်ပါမလားဆိုတာမျိုးကလည်းစဉ်းစားစရာဖြစ်လာပါတယ်။ပြီးခဲ့တဲ့တမရဦးသိန်းစိန်အစိုးရလက်ထက်အထိထုတ်လွှင့်ခဲ့တဲ့ပညာရေးရုပ်မြင်သံကြားဇလန်းတစ်ခုမှာကျောင်းဆရာကနေကလေးတွေကိုရိုက်နဲ့ဆုံးမတာဟာနာစီလိုလို့နစ်နာစီလိုလို့မဟုတ်ဘဲအိုးထိန်တဲ့ကနေအိုးကိုနာနာပုတ်မှအဲ့ဒီအိုးကောင်းလာတာဆိုတဲ့နမူနာမျိုးနဲ့ကလေးတွေကိုရိုက်နဲ့ဆုံးမတဲ့ကြောင်းဝါရဖြန့်ခဲ့မှုပါတယ်။ဘလို့ပဲဖြစ်ဖြစ်အခု NLD အစိုးရလက်ထက် ပညာရေးစနစ်တက်မှာအဲ့ဒီအစဉ်လာကိုချိုးဖျက်ပြီးပိုပြီးကောင်းတဲ့စနစ်နဲ့အစားထိုးဖို့လောက်ကင်ဆောင်ရွက်လာတာကိုကြိုဆိုရမှာဖြစ်ပါတယ်။ဒါပေမဲ့လို့ရိုက်နှက်တာမပါဘဲကလေးတွေကိုလိမ်မာရေးချရှိအောင်ဆုံးမနိုင်တဲ့တခြားသောနီးနာပေါင်းစုံကိုလက်တွေ့စာတင်ကြားပေးနေတဲ့ဆရာဆရာမတွေသိရှိလာအောင်အကျွမ်းတဝင်ဖြစ်လာအောင်တင်နန်းတွေပို့ချပေးတာနီးစနစ်တွေဖြန့်ဝေပေးတာမျိုးကြဲကြဲပြန့်ပြန့်လုပ်ပေးတင်ပါတယ်။ဒါအပြင်စာတင်ကြောင်းဆိုတာတီးကြကဘာတစ်ခုမဟုတ်ဘဲလူအဖွဲ့အစည်းရဲ့အစိတ်ပိုင်းတစ်ခုဖြစ်တာမို့လူအဖွဲ့အစည်းထဲမှာနက်နက်ရှိုင်းရှိုင်းအမြင့်တွင်နေတဲ့ရိုက်နဲ့ဆုံးမတဲ့ delay ရုံနဲ့သွားစေဖို့ကအစီအစဉ်ချဆောင်ရွက်တဲ့မှာကြောင်းသုံးသက်တင်ပြလိုက်ရပါတယ်ခင်ဗျာ။